သမ္မတဒေါ်နယ်ထရမ့်ဟာကြိုတင်ကြေညာမထားဘဲနဲ့ဂျာတာဘရီနီကအာဖဂန်နစ္စတန်ကိုရောက်သွားပြီးတော့အမေရိကန်နဲ့တာလီဘန်ကြားညီညာရေးဆွေးနွေးပွဲတွေလုပ်နေတဲ့အကြောင်းနဲ့တာလီဘန်တွေအပြစ်ရချင်တယ်လို့သူယုံကြည်တဲ့အကြောင်းကိုကြေညာပါတယ်။အမေရိကန်ကအရှိကြဆုံးစစ်ပွဲတိုက်ခိုက်နေတဲ့နေရာကိုပထမဆုံးသွားတဲ့ခီးစဉ်အတွင်းမှာသမ္မတထရမ့်ဟာဘာဂရမ်လေတက်လေယာဉ်ကွင်းကိုဒေသစံတော်ချိန်ည၈နာရီခွဲကျော်ကျော်မှရောက်သွားပြီးတော့၂နာရီခွဲကျော်ကြာအောင်နေသွားပါတယ်။သမ္မတကကျေးဇူးတော်နဲ့အထိမ်းအမှတ်ဖြစ်အမေရိကန်တပ်ဖွဲ့ဝင်တွေကိုကျက်စင်သားကျေးဇူးလိုကျေးဇူးတင်စကားပြောပြီးတော့အာဖဂန်သမ္မတအာရှရက်ဂါနီနဲ့လည်းတွေ့ဆုံပါတယ်။အာဖဂန်နစ္စတန်မှာသမ္မတထရမ့်လုံခြုံဘေးကင်းရေးအတွက်သတင်းတောက်တွေအနေနဲ့ခရီးစဉ်ကိုလျှို့ဝှက်ထားဖို့အစဉ်အလာအရတင်းတင်းကြပ်ကြပ်ညွှန်ကြားခဲ့တာပါ။တာလီဘန်နဲ့ညီညာရေးဆွေးနွေးပွဲတွေကိုပြီးခဲ့တဲ့စက်တင်ဘာမှာသမ္မတထရမ့်ကယုတ္တိရရပစ်ခဲ့ပြီးတော့ကမ်ဒေးဗစ်သမ္မတအပန်းဖြေစခန်းမှာတာလီဘန်အာဖဂန်ကောင်းဆောင်တွေနဲ့လျှို့ဝှက်တွေ့ဆုံဆွေးနွေးဖို့စီစဉ်ထားတာကိုလည်းဖျက်ပြီးတဲ့နောက်မှာအခုလိုအာဖဂန်နစ္စတန်ကိုသွားရောက်တာဖြစ်ပါတယ်။